ကမ္ဘာကျော်ဘောလုံးသမားလီယိုနယ်မက်ဆီဘာစီလိုနာအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာကြောင့်အာဂျင်တီးနားနိုင်ငံကပရိသတ်တွေကလည်းမက်ဆီကိုနိုင်ငံမှာပြန်လာကစားဖို့ကိုမျှော်လင့်နေကြပါတယ်။မက်ဆီရဲ့ဇာတိရိုဇာရီယိုမျိုးကညီဝော့စ်အိုဘွိုင်းပရိသတ်တွေကလည်းလမ်းနေပေါ်ကိုထွက်ပြီးမက်ဆီပြန်လာကစားဖို့တောင်းဆိုခဲ့ကြပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့ Rider သတင်းဆောင်မကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။စပိန်နိုင်ငံဘာစီလိုနာအသင်းမှကစားနေတဲ့အာဂျင်တီးနားတိုက်စစ်မှုလီယိုနယ်မက်ဆီကဘာစီလိုနာအသင်းကနေထွက်တော်မယ်လို့ဩဂတ်လ25ရက်နေ့မှာကြေညာလိုက်တဲ့အတွက်ကမ္ဘာဘောလုံးလောကကြီးတစ်ခုလုံးလှုပ်လှုပ်ရှားရှားဖြစ်သွားခဲ့ပါတယ်။မက်ဆီနဲ့ဘာစီလိုနာနဲ့မက်ဆီဆိုတာခွဲခြားလို့မရအောင်နှစ်ပေါင်းများစွာတည်းကတသားတည်းရှိနေခဲ့ပြီးမက်ဆီဟာဘာစီလိုနာအသင်းမှသူ့ရဲ့ကစားသမားဘဝကိုအဆုံးသတ်မှာလို့အတော်များများကယူဆနေခဲ့ကြတာပါ။ဒါမဲ့လည်းဘာစီလိုနာအသင်းဟာခုနှစ်မှာလာလီဂါအမှတ်ပေးဖလားကိုလက်လွတ်ခဲ့ရသလိုချန်ပီယံလိဂ်ကွာတာဖိုင်နယ်မှာလည်းဘိုင်အမြူနစ်ကို 8-2 နဲ့ရှုံးနိမ့်ပြီးတဲ့နောက်အသင်းမှာအပြောင်းလဲတွေအကြီးကျယ်လုပ်ဖို့လိုနေပြီလို့သုံးသပ်လာကြပါတယ်။ပြီးခဲ့တဲ့နီးပြဆက်တီးယားနဲ့ကစားသမားတွေကြားမှာအဆင်မပြေတာတွေရှိခဲ့သလိုမက်ဆီကအသင်းအတွက်ခေါ်ဖို့အဆိုပြုခဲ့တဲ့ကစားသမားတွေကိုလည်းအသင်းဘက်ကမဖြေစည်းခဲ့တာတွေကြောင့်ဥက္ကဋ္ဌနဲ့သူနဲ့ကြားမှာအဖူးထစ်တွေလည်းရှိနေခဲ့တာပါ။ဒါပြင်မက်ဆီကသူနဲ့ကစားဖို့ဟောင်းရှာဗီကိုနီးပြဖြစ်ခေါ်စေခြင်းပေမဲ့အသင်းကအခုနောက်ဆုံးနယ်သာလန်နီးပြရော်နယ်ကူမန်ကိုနီးပြဖြစ်ခန့်ပြီးမက်ဆီနဲ့ဘာစီလိုနာတို့လမ်းခွဲဖို့အထိဖြစ်လာခဲ့တာပါမက်ဆီကဘာစီလိုနာကနေထွက်တော်မယ်ဆိုတဲ့သတင်းကြောင့်မန်စီးတီးနဲ့ PSG လိုငွေကြေးအမြောက်များသုံးစွဲနိုင်တဲ့အသင်းတွေကမက်ဆီကိုခေါ်ဖို့စိတ်ဝင်စားနေကြပါတယ်ယောဘာအသင်းကြီးတွေကမက်ဆီကိုခေါ်ဖို့နှီးမျိုးစုံနဲ့ကြိုးပမ်းလာနေချိန်မှာပဲအာဂျင်တီးနားမှာရှိတဲ့သူ့ရဲ့ဇာတိမျိုးဖြစ်တဲ့ရိုဇာရီယိုမျိုးမှာလည်းပရိသတ်တွေကမက်ဆီကိုအာဂျင်တီးနားကိုပြန်လာကစားဖို့ခေါ်နေကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာပဲ New Orleans Old Boys ပရိသတ်တွေကရိုဇာရီယိုမျိုးကလမ်းလျှောက်မှာစူဝေးလှည့်လည်ပြီးတော့မက်ဆီပြန်လာဖို့အထိကိုတောင်းဆိုခဲ့ကြပါတယ်။ New Orleans ပရိသတ် Rodolfo Oliveira ကတော့
မက်ဆီရဲ့မင်းကိုငါတို့ရိုဆာရီယိုမျိုးကစောင့်မျှော်နေပါတယ်။တနေ့နေ့တစ်ချိန်ချိန်မှာမင်းရဲ့အိမ်မက်တွေကိုအကောင့်ထဲပေါ်နိုင်မယ်လို့မျှော်လင့်ပြီးတော့ပေါ့။ဒါကြတဲ့ငါတို့ရဲ့မျှော်လင့်ချက်ပါ။တကယ်လို့6လလောက်ပဲကစားနိုင်တယ်ဆိုတော့ဒီကိုပြန်လာပြီးအာဂျင်တီးနားမှာရှိတဲ့ငါတို့ရဲ့အိမ်မက်တွေကိုအနည်းငယ်နှက်ခွင့်ပေးပါ
။မက်ဆီကတစ်ချိန်ချိန်ကြာရင်သူငယ်ငယ်ကအားပေးခဲ့တဲ့ New World's Old Boy အသစ်မှာကစားခြင်းလဲလို့ပြောထားတာကြောင့်မက်ဆီပြန်လာဖို့ကို New World's ပရိသတ် Nicholasမွန်ကီယိုဗိတ်အပါဝင်အာဂျင်တီးနားနိုင်ငံသားတွေကမျှော်လင့်နေကြတာပါ။
Volvé Leo, volvé por toda la lepra. Eso que vos sentí lo sentimos todos.
ဒီလိုပြန်လာခဲ့လို့ငါတို့ New World's Old Boys ပရိသတ်တွေအတွက်ပြန်လာခဲ့ပါ။ပြန်လာပြီပါလို့တောင်းဆိုခြင်းနဲ့ငါတို့မင်းကိုအမြဲတမ်းတကားဖွင့်ပြီးလက်ကမ်းကြိုဆိုနေတယ်။မင်းက New World's ပရိသတ်၊မင်းကအာဂျင်တီးနားနိုင်ငံသားငါတို့ရဲ့သွေးချင်းကြီးအကိုပဲ
။မက်ဆီကအခုမှအသက်33နှစ်သားရှိသေးပြီးကမ္ဘာအကောင်းဆုံးဘောလုံးသမားအဖြစ်ဆက်ရှိနေသေးတာကြောင့်ယောဘာထိတ်တန်းအသင်းကြီးတွေမှာအများကြီးဆက်ကစားနိုင်သေးတဲ့အတွက်အခုချိန်မှာတော့အာဂျင်တီးနားကိုပြန်လာအောင်မှာမဟုတ်ဘူးလို့ရိုဇာရီယိုမြို့ကန်တူကပြောပါတယ
်။ Creo que hay varios clubes los que él podría estar de igual manera que en el Barcelona.
သူနေနေဘာစီလိုနာအသင်းမှာတော့အကောင်းဆုံးကစားနိုင်တဲ့အသင်းတွေအများကြီးရှိပါတယ်။ကျွန်တော်က New World's ပရိသတ်တော့မဟုတ်ပါဘူး။ကျွန်တော်က Boca Juniors ပရိသတ်ပါ။ New World's ပရိသတ်တွေကသူ့ကိုပြန်လာစေချင်တယ်ဆိုပေမဲ့ပြန်လာအောင်မှာမဟုတ်ပါဘူး။အဲဒီအချိန်ရောက်ဖို့လိုပါသေးတယ်။တကယ်လို့သူ့အနေနဲ့ Man City ကိုတွားရတယ်အဆင်ပြေပါပါ။ပုံမှန်လဲသူတငယ်ချင်းအကွေရိုးရှိတယ်လေ
အခုလောလောဆယ်မှာတော့မက်ဆီဟာမက်ဆီတီကိုရောက်ဖို့များနေတယ်လို့ကြွမ်းကျင်သူတွေကသုံးသပ်နေကြပြီးသူ့ရဲ့နီးပြဟောင်းဖြစ်တဲ့လက်ရှိမက်ဆီတီနီးပြဂွာဒီယိုလာနဲ့လည်းစကားပြောတာတွေရှိတယ်လို့ဆိုပါတယ်ဗြိတိန်ပါဝင်တချို့ဥရောပသတင်းတွေကတော့မက်ဆီဟာဘာစီလိုနာကနေထွက်ဖို့ကိစ္စကိုဂွာဒီယိုလာကိုဖုံးဆက်ပြောကြားခဲ့တယ်လို့ဖော်ပြနေပါတယ်ဒါပေမဲ့ New World's ပရိသတ်ဒီယိုဂိုမွန်ကိုဗစ်ကတော့မက်ဆီဟာတစ်ချိန်ချိန်မှာတော့ New World's အသင်းကိုရောက်လာမယ်လို့ယုံကြည်နေပါတယ
်။ Estamos orgullosos. Si viene o no viene Messi, no importa. Le queremos agradecer. Más que nada agradecer. Sabemos que en algún momento va a volver aquí. ¿Qué hizo
con? ကျွန်တော်တို့ဂုဏ်ယူပါတယ်။သူပြန်လာပြီးဖြစ်စီမလာပြီးဖြစ်စီဒါကအရေးမကြီးပါဘူး။ဒါထက်ပိုပြီးအရေးကြီးတာကကျွန်တော်တို့သူ့ကိုကျေးဇူးတင်တယ်။အချိန်ချိန်မှာတော့သူလဲ Martino နဲ့ Marcelo Bielsa တို့လိုအသင်းကိုပြန်လာပြီးအသင်းနဲ့သမိုင်းမှတ်တိုင်တွေစိုက်ထူနိုင်မှာပါ။
အခုလောလောဆယ်အနေထားရတော့မက်ဆီဟာအာဂျင်တီးနားကိုပြန်အောင်မှာမဟုတ်ပဲဥရောပကအသင်းကြီးတသင်းသင်းမှာဆက်ပြီးတော့ရှိနေဖို့များပါတယ်ဒီထဲမှာမန်စီးတီးနဲ့ PSG တို့ကထိတ်ဆုံးမှာရှိနေပြီးတော့အင်တာမီလန်ကလည်းစိတ်ဝင်စားနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ် တစ်ချိန်တည်းမှာပဲဘာစလိုနာအသင်းကလည်းမက်ဆီကိုအသင်းမှာဆက်ထိန်းထားနိုင်ဖို့ကြိုးပမ်းနေပြီးတော့မက်ဆီဆက်နေဖို့အတွက်အသင်းဥက္ကဋ္ဌဘာတိုမီယိုယာရုကနေနှုတ်ထွက်ပေးဖို့စီစဉ်နေတယ်ဆိုပြီးတော့လည်းသတင်းတွေထွက်ပေါ်နေပါတယ်။ထေချာတာကတော့မက်ဆီကိုခေါ်ဖို့အတွက်ဆိုရင်အဲ့ဒီအသင်းတွေအနေနဲ့ကမ္ဘာစံချိန်တင်ပြောင်းရွှေ့ကြီးကိုပေးရမှာဖြစ်ပြီးဘယ်အသင်းကိုရောက်မယ်ဆိုတာကတော့ကမ္ဘာဘောလုံးပရိသတ်တွေအားလုံးရင်ခုန်စွာနဲ့စောင့်ကြည့်နေကြပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ။